အခုလာမဲ့စနေတနင်္ဂနွေမှာ2008ဖွဲ့စည်းပုံခြေကံဥပဒေနဲ့ပတ်သက်တဲ့ NLD ပါတီရဲ့သဘောထားကိုပါတီဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကနေလူလူနဲ့ဓာတ်ရိုက်ရှင်းလင်းဆွေးနွေးမှာဖြစ်ပါတယ်။သူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ကော်မှုမြို့နယ်နဲ့ပဲခူးတိုင်းတာယာဝတီမြို့တွေမှာ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလူမှုသဘောထားရယူပွဲကျင်းပမှာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကဆက်ပြီးပြပြပေးပါရှင်
။ပြီးခဲ့တဲ့လတွေကနေစလို့မြန်မာနိုင်ငံတဝန်ပြည်နယ်နဲ့တိုင်းအသီးသီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့အဖွဲ့တွေခွဲပြီးတော့2008ဖွဲ့စည်းပုံခြေခံဥပဒေပြင်မလားအသစ်ပြန်ရေးဆွဲမလားဆိုတဲ့ပြည်သူသဘောထားတွေလိုက်လံရယူရမှာတော့ပြည်သူ90ရာခိုင်နှုန်းကပြင်ဆင်မယ်လို့သဘောထားပေးခဲ့ကြပြီးတော့10ရာခိုင်နှုန်းကတော့အသစ်ပြင်ဆင်ဖို့သဘောထားပေးခဲ့ကြတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုထားတာဖြစ်ပါတယ်။အဖွဲ့ချုပ်အနေနဲ့လည်း2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြည်သူသဘောထားရယူပွဲတွေဇက်တိုက်ဆိုသလိုကျင်းပနေတာဖြစ်ပါတယ်။အခုလာမယ့်စနေတနင်္ဂနွေမှာတော့2008ဖွဲ့စည်းပုံနဲ့ပတ်သက်တဲ့အဖွဲ့ချုပ်ရဲ့သဘောထားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကလူမှုနယ်ကိုယ်တိုင်ဓာတ်ရိုက်ရှင်းလင်းဆွေးနွေးမယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဦးဆောင်ဆောင်ရွက်နေသူဦးဝင်းမြင့်ကပြောပါတယ်
ဒါကစနေနေ့ပုံမှန်မှာကျွန်တော်တို့ဥက္ကဋ္ဌပါဝင်ဥက္ကဋ္ဌရဲ့ကျွန်တော်ရဲ့တော့ရှင်းနေဦးသိမှုရဲ့အဲ့ဒါပေါ်ပြီးဟိုခြေကဥပဒေဆိုင်ရာရှင်းလင်းရေးလေအဲ့ဒါပုံမှန်မှာလုပ်မယ်ဒီနေ့ရပါဝီမှာအဲ့ဒီအတိုင်းနဲ့အယူဝခြေကဥပဒေဆိုင်ရာရှင်းလင်းရေးဟောပြောွက်လုပ်မယ်လေ
ဒီဇင်ဘာလ14ရက်နေ့စနေနေ့မှာဒေါန်ဆန်းစုကြည်ရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးကော်မှုမြို့နယ်မှာအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလူမှုဆန္ဒသဘောထားရယူပွဲကျင်းပပြီးတော့အဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်နဲ့ဦးထေဦးတို့ကဆွေးနွေးမှာဖြစ်ပါတယ်ဇက်တိုက်ဆိုသလိုပဲဒီဇင်ဘာလ15ရက်နေ့တနင်္ဂနွေနေ့မှာလည်းပဲခူးတိုင်းတာယာဝတီမြို့နယ်မှာအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးတင်ဦးနဲ့ဦးဝင်းမြင့်ဦးထေဦးစိန်ချွန်းတို့က2008အခြေခံဥပဒေဖြစ်ပေါ်လာပုံနဲ့ဖွဲ့စည်းပုံအတွင်းပြင်ဆင်တဲ့အချက်တွေကိုလူမှုကိုရှင်းပြဆွေးနွေးဟောပြောမယ်လို့ကိုယ်တိုင်ဟောပြောဆွေးနွေးမဲ့သူဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
။ဒီကဥပဒေဒီကောင်းစရာတွေရှင်းမယ်ဗျာ။နောက်တစ်ခါဒီမိုကရေစီမူကြဒါတွေရှင်းတော့မမြင်ရတာတွေရှင်းမယ်ဗျာ။အဲ့ဒါမြေပြည်တော်မှာရှင်းတဲ့အတိုင်းပဲအစီအစဉ်6ခုလေဖွဲ့စည်းပုံခြေရာဥပဒေနဲ့ဆိုင်တဲ့အပေါ်ချုပ်ရဲ့ကြီးညာချက်တောင်းစီဖွဲ့စည်းပုံခြေရာဥပဒေဖြစ်ပေါ်လာပုံနဲ့ဒီကောင်းစရာတွေကျွန်တော်ဆွေးနွေးမှာပေါ့။အစီအစဉ်လေးကတော့ဒီဥသေးဦးကနေပြီးတော့ဒီဒီမိုကရေစီမူကြတာဒီရှင်းတော့မမြင်ရတာတွေအဲ့ဒီအရာတွေကိုအဲ့ဒီချက်လက်တွေရှင်းလင်းတင်ရမှာပေါ့။အစီအစဉ်ကတော့အပေါ်ချုပ်ဥက္ကဋ္ဌကနေပြီးတော့ဒေါက်တာစုကြီးကနေပြီးတော့ဒီပေါ်ချုပ်အခြေခံဦးလေးပေါ့အပေါ်ချုပ်ကမူဝါဒသဘောထားတွေကိုရှင်းလင်းတင်ပြပြီးမှာပေါ့နောက်တစ်ခါအခြေခံ၆ကတော့ဒီမိဘပြည်သူတွေကနေမဲဆန္ဒကြီးမိဘပြည်သူကနေမရှင်းလင်းနေကြကိုပြန်လည်နှေးမြန်းတာပေါ့အပေါ်ချုပ်ကမူသဘောတွေကိုနောက်ဆုံးကျတော့ကျွန်တော်ပြောချင်ဥက္ကဋ္ဌနဲ့ပြီးတော့ဒါအားလုံးခြုံငုံတုံးတက်ပြီးဆွေးနွေးပြီးမှာပေါ့
ဒီလို2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့အခြေအတည်အငင်းပွားစရာတွေဖြစ်နေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနောက်ပြီးတော့ပြန်ပြီးတော့တုံးသက်ဖို့အတွက်အာဏာရအင်အားကြီးပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တက်မတော်သားအမတ်တွေပါပါဝင်တဲ့အဖွဲ့ဝင်109ဦးပါဝင်တဲ့ကော်မတီကိုဇူလိုင်လ25ရက်နေ့2013ခုနှစ်တုန်းကလွှတ်တော်ထဲမှာဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်အခုလိုမျိုးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကောက်ခံရရှိလာခဲ့တဲ့ပြည်သူသဘောထားတွေအပြင်နိုင်ငံရေးပါတီအသီးသီးကပေးလာမဲ့အကြံပြုချက်တွေကိုမှုတည်ပြီးတော့ဒီသဘောထားတွေကိုကော်မတီဝင်109ဦးပြန်လည်ဆွေးနွေးပြီးတဲ့နောက်မဲဆန္ဒပေါ်မှုတည်ပြီးအတည်ပြုချက်ရယူမှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမြန်မာနိုင်ငံရဲ့အရေးပါတဲ့ကြီးလေးကြီးတွေ့ဆုံဖလှယ်ဆွေးနွေးနိုင်မှုတက်မတော်ကောက်ွယ်ရေးဦးစီးချုပ်လွှတ်တော်တွင်တာဝန်ရှိတဲ့သူတွေနောက်နိုင်ငံတော်သမ္မတတို့ပါတွေ့ဆုံဆွေးနွေးရေးအတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NND ပါတီဘက်ကတောင်းဆိုနေသလိုပဲသမ္မတဘက်ကလည်းစောလွန်နေသေးတယ်လို့အကြောင်းပြနေခြင်းလည်းဖြစ်ပါရဲ့ရှင်